အခုရပိုင်းအတွင်းမှာပဲဗျာဒီရခိုင်ပြည်နယ်စစ်တွေမြို့ကတမိုင်းသူတွေဒီဆရာတော်ဥပညာစာရကို1008နှစ်နဲ့3လနောက်မွန်ပြည်နယ်တန်ဖြူစရက်ကဆရာတော်ဥဥက္ကန္တကို1015နှစ်ချလိုက်တာတွေ့ရပါတယ်ဗျာဒီဖိုးကြီးတွေကိုစဖန်းစည်းမိတုန်းကနိုင်ငံကြီးနဲ့ပတ်သက်တဲ့ဆိုင်ရွက်စာရည်တွေမိတယ်လို့လည်းသတင်းတွေထွက်ခဲ့ပါတယ်တကယ်ထောင်ချတဲ့အခါကျတော့ဒါသနာညှိုးနှွမ်းစေမှုပုံမှန်တွေတက်ပြီးတော့ခြားတယ်ပေါ့ဗျာဒီအခြေအနေတွေဟာတန်ဃာတော်တွေအပေါ်မှာဖိနှိပ်မှုလို့လေ့လာသူအများစုကလည်းရှုမြင်ကြတာရှိပါတယ်ဆရာတော်ဖျားရဲ့အမြင်ကဘယ်လိုရှိပါလဲဗျာ
ဥပ္ပေလိုအမြင်ကတော့ဥပ္ပေလိုဒီသူတပင်းဘုရားဘာသာပေါ့လေဘုရားသာသနာသူတပင်းတန်ဃာတော်တွေသာသနာမှာဒီလိုကောက်ကောက်မုံမနေရဘူးနောက်ပြီးတော့ချိန်ချုပ်ခံရတယ်အဖက်ခံရတယ်ခြောက်ချခံရတယ်ဆိုတာကတော့ဒီဥပ္ပေလိုအနေနဲ့သာသနာတကူလို့အဲ့ဒီပေါ့လေသာသနာအန်တီခြောက်ရောက်နေတယ်လို့ဆရာတော်ကြီးကမိတ်ချက်ပြတဲ့အတိုင်းကျွန်တော်အဲ့လိုပဲယူဆပါတယ်ဒီလိုပြပြနေတဲ့ဟာတွေကတော့တကယ်တည်းကျတော့ဒီနိုင်ငံတော်လည်းမကောက်ဘူးလောကီသာသနာတော်လည်းမကောက်ဘူးဆိုတော့ဒီအထူးသဖြင့်နိုင်ငံကောက်ဆောက်တဲ့နေတာဒါတွေကိုထိတ်ထိတ်လေးလေးလုပ်နေတယ်လို့ဦးစိုးတော်ကတော့အဲ့လိုပဲပြောလိုပါတယ
်တင်ပါဗျာအရှင်ဖျားလည်းရခိုင်အမျိုးသားဆိုတော့ဗျာအခုဆရာတော်ဥပညာစာရကိုဖန်ဆီးတော့ကတရားရုံးမှာအစိုးရဘက်ကဆွဆွဲချက်တွေအရဆိုရယ်ဆရာတော်ဟာတမိုင်းသူတည်တည်မဟုတ်ဘူးဆိုတော့ရည်တည်ချက်နဲ့အစိုးရဘက်ကနေဆွဆွဲတာရှိပါတယ်ဗျာအရှင်ဖျားတို့အနေနဲ့ကောဒီဆရာတော်နဲ့ပတ်သက်ပြီးတော့ဘယ်လောက်သိထားပါလဲဗျာ
ဥစဉ်ကဒီဆရာတော်နဲ့လည်းအတူနေဖို့တကြောက်လေးနေခဲ့ဘူးလေစစ်တွေမှာအဲ့ဒီဆရာတော်ကသူတို့ပညာသင်ခဲ့ဘူးလေဒီဆရာတော်ကသူတို့ပြင်ရခိုင်တပြည်လုံးကလေးစားထိုက်တယ်တကယ်တမိုင်းသူတည်တည်တပါဆိုတာကိုဒီရခိုင်တမျိုးသားလုံးကသိတယ်အဲ့ဒီတော့ကြောင့်လေဆရာတော်ကဒီလိုမတော်မတရားဖက်စီထုံတော့ချက်ချတဲ့ခါတွေကိုဒီရခိုင်တပြည်လုံးကဒီနေ့ထပ်ပြီးကိုကြီးနဲ့ဖြစ်နေကြတယ်။ဆိုပြီးတော့ဒီအကျိုးဆက်ရဲ့နောက်ပြန်มาလေဦးစင်းတို့ဒီဘလောက်ဆိုလို့ကျတူတင်းအစိုးရကနေပြီးတော့တမင်သက်သက်ဖန်တီးပြီးတော့ဒီဆရာတော်ကိုဒီလိုလုပ်ပြဆိုတာကိုလေဒီတန်းကသူ့ကြမှာလေမကြည်မနဲ့ဖြစ်နေကြတယ်။အဲ့တော့ကျတချို့ဒီရခိုင်တပင်းလုံးမှာဒီခပင်မှာရှိတဲ့တန်းကတွေပေါ့လေဒီနာမည်ထိုးပြီးတော့တောက်ဆောင်ကြတယ်။နောက်ပြီးရခိုင်တန်းကတွေကြမှာလေမကြည်နိုင်ကြဘူးတခါသမိုင်းနေအတူတင်းသမိုင်းပြင်ရချာသဘောတည်းကြမှာလေအဲ့လိုမျိုးတွေဖြစ်နေကြတယ်
အရှင်မြတ်ဆရာတော်ဥပညာစာရနဲ့တကြောင်းနဲ့အတူသတင်းသုံးနေထိုင်ခဲ့ပြုတယ်ဆိုတော့ဆရာတော်ရဲ့နိုင်ငံကြီးနဲ့ပတ်သက်တဲ့စိတ်နောက်လူမျိုးနဲ့ပတ်သက်တဲ့စိတ်တွေကိုအရှင်မြတ်ဘယ်လိုများလေ့လာမိခဲ့ပါလဲဗျာ
ဆရာတော်ကတော့ဒီတော်တော်ကိုဒီသာသနာဆက်ကြည့်တဲ့ပုံစံတော့နောက်ပြီးတော့သမားကိုအင်တာနက်မှာအစဝင်စားတယ်နောက်ပြီးတော့ဆရာတော်ကသူ့တခင်လူမျိုးရေးခက်ခဲလာကိုအခုဆိုလို့ချင်းရင်းနဲ့ဂျင်မီဖမ်းမဲ့ကလေးတွေကိုသင်သင်ပြီးတော့လူမလုံနေတဲ့ဟာတွေကိုဆရာတော်ဆွဲဆက်တယ်လုပ်ခဲ့တဲ့ဟာတွေကိုခိုက်တပြေသားလုံးကခိုက်တပြေလုံးကနေပြီးတော့ဆရာတော်ရဲ့လုပ်ရည်ကိုကြည့်ကျူးနေကြတယ်အဲ့လိုဆိုတော့ဆရာတော်ရဲ့လောက်ခဲ့တဲ့လောက်ရိုက်နဲ့ပတ်သက်ပြီးတော့ဆရာတော်နိုင်ငံရေးမှာလည်းဘာတစ်ခုမှပတ်သက်ပါမှာမဟုတ်ဘူးသူတမိဖုန်းကြီးတွေဆိုတာကတော့လူမျိုးရေးကိုဒီကဥစားပေးပြီးတော့လုပ်တာပေါ့လေဒါကိုသူတို့ကဆန့်ကျင်တဲ့အချိန်ကနိုင်ငံရေးလို့ဆိုစင်လေအဲ့လိုပဲပါပဲဒါနိုင်ငံလုံးမှာလည်းအဲ့လိုပါပဲဆန်ကတပွားဥပကအဲ့လိုမျိုးလုပ်ရှင်လို့ရှင်သူတို့အဲ့လိုတဲ့တဲ့ပုံမှန်နဲ့ဆွဲဆွဲပြီးတော့အဲ့လိုမျိုးဆန်ကတော့အဲ့လိုဖန်နေတာတွေရပါတယ်နောက်အဲ့လိုအဖက်ခံရတဲ့နောက်ပိုင်းမှာလည်းတထုတစ်ခေဥစားတော့မှာဆိုလို့ရှင်ဆန်ကမှနိုင်ငံရှိတယ်ဆိုပြီးဘာတစ်ခုမှလည်းဆန်ကရဲ့အရေးကိုလည်းဘာမှမလုပ်ပေးနိုင်ဘူးဆိုတော့ဥစားတော့အမနာမသာသနာတော့အန်ဒီကြောင်းနေတာပေါ့
ဒီမှာဗျာအခုဆရာတော်ဥပညာစာရကိုပေါ့လေအခုစေစုဝကပုံမှန်တွေအမျိုးမျိုးတက်ပြီးတော့ဖန်းစီထောင်ချလိုက်တဲ့ရည်ရွယ်ချက်ပေါ့ဗျာဘာဖြစ်နိုင်လဲအရှင်ဖျားဘယ်လိုများခံမှန်းလို့ရပါလဲဗျာ
ဘာဖြစ်နိုင်လဲဆိုလို့ရှိရင်အထူးသဖြင့်ကတော့ဆရာတော်ရဲ့လုပ်ရည်တွေကိုစုရကအထူးသဖြင့်လူထုတွေလေးစားတယ်လူထုတွေကြီးညိုတယ်အထူးသဖြင့်လူထုထောက်ခံတဲ့ပုံကိုယ်တွေဆိုလို့ရှိရင်သူတို့ကမကြိုက်ဘူးအဲ့ဒါလည်းရှိတယ်နောက်ပြီးတော့ဘာကြောင့်လဲဆိုလို့ရှိရင်တစ်ခုခုဆိုလို့ရှိရင်လူထုကအဲ့ဒီဆရာတော်ရဲ့နောက်ကပါတယ်အဲ့လိုမျိုးတွေရှိတာပေါ့အဲ့လိုမျိုးတွေပါတယ်နောက်တစ်ခုကဒီခိုင်ပြင်းမှာရှိတဲ့တိုင်မှုပေါ့လေတိုင်မှုလိုကဥဆုံးပြီးတော့လုပ်တယ်လို့ဦးစင်းတော့ကကြားရတယ်ဒီက
ဆရာတော်ဦးပညာစာရကိစ္စကိုကြည့်မယ်ဆိုရင်စစ်တွေမင်းပြန်စားတဲ့မြို့နယ်တွေကတန်ဃာတော်ကြီး15ပါးလောက်ကနေပြီးတော့နောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မှုကိုအထူးစာရေးတယ်နောက်ပြည်တွင်းပြည်ပကရခိုင်အမျိုးသားတွေကလည်းဒီဆရာတော်လွတ်မြောက်ရေးအတွက်တောင်းဆိုခဲ့ကြတာတွေ့ရပါတယ်နောက်ဆုံးမှာတော့စေစုဝကဆရာတော်ကို1008နှစ်နဲ့3လပေါ့ဗျာငွေတိုင်းလည်းပါပါသေးတယ်ဆိုတော့အဲ့ဒါချလိုက်တဲ့အတွက်ပေါ့လေဘလူမြအကျိုးဆက်တွေဖြစ်လာနိုင်တယ်လို့အရှင်ပြန်ယူဆပါလဲဗျာ
အဲအကျိုးဆက်เนี่ยအရင်ဒီဆရာတော်တပတ်သာမဟုတ်ဘူးဒီတလောက်မှာတန်ခါတွေကိုအဲ့လိုမျိုးဖဲစီနေတဲ့ဟာတွေတောက်တွေဝင်ပြီးတော့ဆစ်နေတဲ့ဟာတွေကသူတို့ကအဲ့လိုလုံးလို့ဒီတန်ခါတွေရဲ့ဟိုမှာသူတို့ပိတ်ပင်းလို့ရမှာမဟုတ်ဘူးတန်ခါတွေရဲ့လူခွင့်ရတဲ့လှုပ်ရှားတဲ့ဟာတွေပေါ့လေလူသားကြိုးတော့လှုပ်ဆော်တဲ့လုံးဝတွေကိုသူတို့ကဘယ်လိုမှပိတ်ပင်းလို့ရမှာမဟုတ်ဘူးဆက်လက်ပြီးတော့လှုပ်ချက်မှာပဲအဲ့ဒီဆရာတော်တပတ်ဆိုင်ဆိုင်နဲ့နောက်ထပ်ဆရာတော်တွေပေါ်လာမှာပဲအမျိုးသားရေးပါသားရေးသာသနာရေးတော့လှုပ်တဲ့တန်ခါတွေအဲ့လိုဆိုတော့ဒီဓာတ်တွေကိုအထူးသဖြင့်ပေါ့လေနိုင်ငံကောက်ဆောက်တဲ့နေနဲ့ဓာတ်တွေကိုအထူးသဖြင့်သိနေနေလောက်တင်တယ်လို့ဦးစင်းတော်ကအဲ့လိုပဲဟိုပြောလိုပါတယ
်ဒီကနေ့မြန်မာနိုင်ငံမှာပေါ့ဗျာတန်ဃာတော်တွေနဲ့လက်ရှိအာဏာပိုင်စစ်အစိုးရကြားဆက်ဆံရေးကိုအရှင်ပြဘလူးမြတ်ရှုမြင်ပါလေဗျာ
ဆက်ဆံရေးကတော့အင်မတန်မဆိုးဝနေတဲ့အချင်းသူတပင်းပေါ့လေမြန်မာသမိုင်းမှာဆက်ဆံရေးအင်မတန်မဆိုးဝနေတဲ့အချင်းအင်မတန်မသမိုင်းတစ်ချောင်းမှာဟိုသူတပင်းသာသနာ့အန်ဂျီကြောက်ရောက်နေတဲ့အချင်းဆိုတော့ဆက်ဆံရေးရဲ့အချင်းတွေကတော့အင်မတန်မတင်းမာနေတဲ့အချင်းလို့ပြောလို့ရပါတယ်
ကျေးဇူးများကြီးတင်ပါတယ်ဗျာ
ကျေးဇူးပဲတကကြီးနော်